မြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့ဆက်အနာသိမ်းမှုဖြစ်ပြီးနောက်ပိုင်းတန်းကြီးမတီးမငြိမ်ဖြစ်တဲ့အခြေအနေတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာနေရမှာကုန်စည်ဖြန့်ဖြူးတဲ့လုပ်ငန်းတွေလည်းတိတိတသာထိခိုက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်စစ်ကမ်းကနေကုန်တစ်တာတင်ကားတွေနဲ့နိုင်ငံအနှံ့ကုန်စည်ဖြန့်ဖြူးနေတဲ့လုပ်ငန်းက၄ဘုံ၃ဘုံလောက်သာလေပတ်နိုင်တော့တယ်လို့ပြောပါတယ်။အပြည့်စုံကတော့လုပ်ငန်းရှင်တွေကိုဆက်သွယ်နေမြန်ထားတဲ့ကုစော်မိုးကျော်ပြောပြပေးပါဦးဗျာ။
မြန်မာနိုင်ငံကုန်တစ်တာတင်မော်တော်ယာဉ်များအသင်းမှာအသင်းဝင်ရောအသင်းမဝင်ရောမော်တော်ယာဉ်စုစုပေါင်း 9,000 လောက်ရှိပါတယ်။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာလုပ်ငန်းတွေစတင်ကျဆင်းလာပြီးလုပ်ငန်းတွေရဲ့20ရာနှုန်း30ရာနှုန်းလောက်အထိရပ်ဆိုင်ကျဆင်းသွားတယ်လို့အသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ကပြောဆိုပါတယ်။ဒါပေမဲ့နှစ်ဆန်းပိုင်းလောက်ကစပြီးတော့ကိုဗစ်တတိယလိုင်းရိုက်ခတ်ခဲ့တဲ့အပြင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လုပ်ငန်းတွေက85ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ရပ်ဆိုင်သွားတယ်လို့ဆိုပါတယ်။အခုအခါမှာဆိုလို့ရှိရင်လုပ်ငန်းအားလုံးရဲ့25ရာခိုင်နှုန်းလောက်ပဲလက်ပတ်နိုင်တော့တယ်လို့ဦးစိုးနိုင်ကပြောပါတယ
်။တက္ကသိုလ်ကတော်တော်လေးကျန်းတယ်။နောက်ပြီးတော့အခုဆက်ပေါင်းလာတာကနိုင်ငံရေးပြည်ထနာပေါ့နော်။နိုင်ငံရေးပြည်ထနာပေါင်းလာတဲ့ရင်ပေါင်းတွေရောဘာတွေရောကြာပြီးတော့တို့ဘယ်လိုပေါ့နော်ဆန္ဒပြလာလို့ဘာတို့ကြာလို့လဲအိစားလည်းပါတယ်။နောက်တစ်ခါပြန်သွားကြတယ်တချို့ကဒီမှာလည်းတော့တော့မရှိလို့ကြောက်ပြန်ပါညာတဲ့ဆိုရင်လက်ဆောင်ခုနရဆိုတဲ့ကားတခါလဲမကျွန်တော်စီမှာကျန်တယ်ရေမောင်က96တော့ပဲကျန်တော့တယ်။နောက်လုပ်ငန်းကလည်းတော်တော်လေးတော့အားသွားတယ်။အဲ့ဒီအချိန်ကနေခုချိန်ထိပြောမယ်ဆို25 20ရာခိုင်နှုန်းဆိုတာအများဆုံးပဲကျွန်တော်ရဲ့ကားရဲ့လုံးလုံးနေရတာ25ရာခိုင်နှုန်းဆိုတာအများဆုံးပဲ
။တင်းကုန်ထုတ်ကုန်တွေကျဆင်းသွားတာရပ်ဆိုင်းသွားတာတွေဟာလည်းကုန်တစ်တာတင်ရင်းတွေအတွက်လုပ်ငန်းကျဆင်းသွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။အဓိကတင်းကုန်ထုတ်ကုန်တွေမူတည်ပါတယ်။ဘာလို့ဗျံကုန်မျိုးကစက္ကန့်မျိုးဖြစ်တဲ့အတွက်နိုင်ငံရဲ့ import export မှုတည်ပြီးတော့ကျွန်တော်တို့ရဲ့ထိခိုက်မှုကအတူတူပါပဲဆိုပါတော့ဥပမာပြောမယ်ဆိုကျွန်တော်ကဒီမှာကားအစီး90နဲ့လုံးလုံးတဲ့သူကတလောက်အလုံး900လောက်ပါတယ်ဆိုပါတော့အခုကျွန်တော်အလုံး100ဆိုတာမနေလုံးနေရတယ်လုံး100ရောရဖို့ဆိုတော့မရှိတော့မရှိရတဲ့အကြောင်းက import export နည်းသွားတဲ့အကြောင်
းနောက်တစ်ခုကတော့လောင်စာဆီဈေးတွေတက်သွားတာဒေါ်လာဈေးတက်သွားတာတွေဟာလည်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေအပေါ်အများကြီးရိုက်ခတ်မှုရှိပါတယ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့တောင်အတော်ခက်ခဲသွားတယ်လို့ဦးစိုးနိုင်ငံရှင်းပြပါတယ
်ကျွန်တော်တို့ကတော့ဒီဒီဇယ်နဲ့မောင်းပြီးတော့သွားတဲ့ဓာတ်တွေဖြစ်တဲ့အတွက်အထီးဆုံးပဲပြောရမှာပေါ့နော်ထိတိုက်ပဲထိတာပဲရှိတဲ့နေရာမှာအလုပ်ပါခြင်းဖြစ်တဲ့အတွက်ဟိုဈေးနှုန်းတောင်းဖို့လည်းအင်မတန်ခက်တယ်ဘယ်လိုမှအဆင်မပြေတဲ့အတွက်ကျွန်တော်တို့ညှိနှိုင်းမှုတွေနဲ့ဈေးနှုန်းတော့တက်တက်ပြီးတော့တောင်းရတာပေါ့နော်ဒီအစီအလဲစမတန်ပဲဖြစ်သွားတာလေအရင်တော့ဆိုပါတော့ဗျာအရင်တော့တစ်ခေါက်ကိုကျွန်တော်တို့9000လောက်ကျန်တယ်ဆိုရင်အခုဆိုရင်2000လောက်3000လောက်ကျန်ဖို့ကမလွယ်တော့ဘူးနောက်တစ်ခုဒီဒေါ်လာရဲ့ effect ကြောင့်တော်ရဲတာယာတို့ဘက်ထရီတို့သူ့ရဲ့ accessory ပေါ့ဗျာနောက်ကဟိုပစ္စည်းနဲ့ပတ်သက်တာအကုန်လုံးကတစ်ခုမှမကြောက်အကုန်တက်ကြည့်တယ်အတက်ကြီးပဲဖြစ်တဲ့အတွက်ရက်ပြဖို့တော့တော်တော်လေးတော့ခက်ခဲကြီးတော့ဖြစ်နေတာပေါ့လေ
သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးဖြေရှင်းတာမျိုးတွေတော့မလုပ်ရသေးဘူးလို့ဆိုပါတယ်ဒါပေမဲ့အခုလောလောဆယ်ဖြေရှင်းပေးနေတဲ့အစီအစဉ်တချို့ရှိပေမဲ့အခက်အခဲတွေအကုန်လုံးအတွက်တော့အဆင်မပြေနိုင်သေးဘူးလို့ပြောပါတယ
်။ဘလို့ဒီမှာတော့ပြင်ပြဆောင်ရွက်ခြင်းတော့မရှိသေးဘူး။သူတို့ကတော့လောလောထတာတော့ရှိတယ်ဗျ။ဒါမှလည်းအောင်မြင်ခြင်းအပြည့်အဝမရနိုင်ပါဘူး။သူတို့ဒေါ်လာထုတ်ရောင်းပေးတဲ့အတွက်စီကိုကန့်သက်သေးတယ်ပေါ့နော်။ရောင်းပေးတဲ့ဆိုင်တွေရှိတယ်။အဲ့လိုမျိုးလေးရောင်းပေးနေလဲအဆင်ပြေမယ်။ဒါပေမဲ့ကျွန်တော်တို့လည်းဘလို့မျိုးပြင်ပြတောင်းဆိုရမယ်ဆိုတာလောလောဆယ်မှာကျွန်တော်တို့ခံမှန်းအခက်နေတယ်။ဖြစ်နိုင်ရင်တော့ကျွန်တော်တို့ကတော့ဒီဇယ်ဈေးတည်တည်ငြိမ်ငြိမ်နဲ့ဒေါ်လာဈေးတည်တည်ငြိမ်ငြိမ်ဆိုရင်လုံးလုံးကန်လို့အစီအပြေပဲလို့ထင်တယ်ဒါပေမဲ့ရှစ်လုပ်ငန်းတွေတိုးတက်လာဖို့ဆိုတာအင်မတန်မှမှန်းရခဲ့တဲ့အခြေဖြစ်နေတဲ့အတွက်ကျွန်တော်လည်းပြီးလို့မရသေးဘူးဖြစ်နေတော့ဗျာ
လက်ရှိအခြေအနေအတိုင်းဆက်သွားနေမယ်ဆိုရင်တော့အခက်အခဲတွေပိုရှိလာနိုင်ပါတယ
်ခုတော့ဗျာကျွန်တော်တို့ကတော့ဟိုမိသားစုပေါ့ဗျာရေမောင်းရှိတယ်ကျွန်တော်ဝင်နေအဆင်ပြေအောင်ပေါ့နော်ဒီတိုင်းနဲ့ဆက်သွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဆန်းနိုင်မှုခက်တယ်လို့အားလုံးအနေနဲ့ဆန်းနိုင်မှုခက်ပါလိမ့်မယ်အဲ့တော့ရှိရတော့ကျွန်တော်တို့လည်းဘလို့မှခံမလို့မရတဲ့အနေအထားမျိုးဖြစ်နေတာပေါ့
ကုန်တစ်တာတင်ရင်များအသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ပြောပြသွားတာပါကုန်တင်ရင်လေး56စီးလောက်ပိုင်တဲ့လုပ်ငန်းရှင်တူကလည်းလုပ်ငန်းတွေကျဆင်းရပ်ဆိုင်းသွားတာကိုအခုလိုပြောပြပါတယ
်2020ကိုဗစ်ဒုတိယလိုင်းဝင်နေတာနည်းနည်းပါသွားတယ်လေအထက်ချုပ်တွေဟိုကညော့သွားတော့ export import နည်းသွားရင်ကျွန်တော်တို့ကညော့သွားဒီလိုပဲလောက်ရတော့ဗောနော်တပတ်ကိုတစ်ခေါက်နှစ်ခေါက်ပဲရတယ်ကားတစ်စီးကိုလေအခုကတော့10ခေါက်တောင်မပြည့်ချင်တော့ဘူးဖြစ်လာတယ်လောက်ကိုကျွန်တော်တို့တော့လေကောင်းလိမ့်လို့ကောင်းလိမ့်လို့ပေါ့ဗျာအဲ့လိုလည်းပဲဟိုဦးတက်ပြီးတော့လုပ်နေရတယ်ပေါ့နော်ပြန်ကောင်းမယ်ဒီဟို export import ဒီ corona လည်းပဲတွားတော့လေအဲ့လိုပဲမျောလင်းတော့
ကိုပြီးယောဂာနဲ့လက်ရှိအကြအတဲတွေကြောင့်ကုန်တစ်တာတင်ခြင်းလုပ်ငန်းတွေထိခိုက်ကျဆင်းရတဲ့အတွက်လုပ်ငန်းရှင်တချို့ဆက်လက်လုံဆောင်နိုင်ခြင်းမရှိတော့သလို တချို့လဲရှိတဲ့မော်တော်ယာဉ်အစင်းကြီးတွေကိုရှော့ချခဲ့ရပါတယ်။